အမေရိကန်ပြည်ထောင်စုကယ်လိုရာဒိုပြည်နယ်မှာမတ်လ9ရက်နေ့ကျင်းပတဲ့ပါတီရင်းမဟာပနာမသမ္မတအလောင်းရွေးချယ်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့နာမည်ကိုထည့်သွင်းခွင့်ရှိရမယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာအမေရိကန်အတွက်အနှစ်ထူးနှစ်မြတ်ဖြစ်တယ်လို့စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့ခြေလှမ်းတရားဖြစ်တယ်လို့သမ္မတဟောင်းထရမ့်ကပြောပါတယ်။တရားရုံးဆုံးဖြတ်ချက်ထွက်လာပြီးမကြာခင်မှာပဲဖလော်ရီဒါပြည်နယ်ကသူ့နေအိမ်မာလာဂိုကနေထရမ့်ကအဲ့ဒီလိုပြောဆိုလိုက်တာပါ။2020ပြည်နှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့မေယာလက်ကိုပြောင်းလဲပြစ်ဖို့ကြိုးစားတဲ့အနေနဲ့လွှတ်တော်ကိုဝင်ရောက်စီးနှမှုနဲ့ဆက်ဆက်ပြီးတော့သမ္မတဟောင်းထရမ့်ကိုပြည်နယ်အလိုက်ကျင်းပနေတဲ့ပါတီရင်းပနာမသမ္မတလောင်းရွေးပွဲတွေမှာဝင်ပြိုင်ခွင့်မရှိဘူးဆိုပြီးတော့ကော်လိုရာဒို၊အီလီနွိုက်စ်နဲ့မိန်းပြည်နယ်တို့မှာပိတ်ပင်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ကြောင့်တခြားပြည်နယ်တွေမှာအလားတူပိတ်ပင်မှုတွေလုပ်လို့မရတော့ပါဘူး။ပါတီရင်းပနာမရွေးချယ်မှုတွေကျင်းပမဲ့ Super Tuesday မတိုင်ခင်တည့်ရက်အလို့မှာပြည်ထောင်စုတရားရုံးကအခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။